Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ18ရက်တနင်္လာနေ့ညနေခင်း6နာရီခွဲနဲ့9နာရီတိအစီအစဉ်တွေကိုလိုင်းဒိုမီတာ7925ရုပ်ကနေတည်းထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့ညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါအမေရိကန်အစိုးရရဲ့အမျိုးသားလုံခြုံရေးမဟာဗျူဟာသစ်ကိုဒီကနေ့မှသမ္မတဒေါ်နယ်ထရန့်ထုတ်ပြန်မှာဖြစ်ပါတယ်။ဂျေရုဆလင်ကိုအစ္စရေးလမြို့တော်အဖြစ်အသိအမှတ်ပြုထားတဲ့အမေရိကန်ရဲ့ဆုံးဖြတ်ချက်ကိုပယ်ချတဲ့ကုလလုံခြုံရေးကောင်စီရဲ့အစိုးပြုချက်မူကြမ်းကိုတော့ဒီကနေ့မဲခွဲခြားဖို့ရှိနေပါတယ်။ဒီသတင်းတွေနဲ့အတူတခြားထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပဲရှင်။ဒီကနေ့ကြောက်ရောက်တဲ့ကရင်နှစ်သက်ကူနေကိုကရင်ပြည်နယ်အပါအဝင်နေပြည်တော်ရန်ကုန်နဲ့အေရရီတိုင်းဆရဲနိုင်ငံတော်ပြည်နယ်တိုင်းအသီးသီးမှာကျင်းပပြီးတော့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကလည်းအခုလိုတက်ရောက်ဆွေးနွေးတောင်းပေးခဲ့ပါတယ်။
ဒီနေ့ကြားရတဲ့ကရင်မျိုးသားနှစ်သက်ကူကြီးကစသည်ပြည်ထောင်စုကြီးရင်းချမ်းရေးကိုစံနမူနာကောင်းများဖြင့်ဆက်လက်ပေါ်ဆောင်ပေးနိုင်ကြပါစေ။ကရင်တိုင်းသားမျိုးသားလုံးမြစ်တာပြာပေါင်းစုံ
အပြည့်အစုံကိုတော့မကြခင်ကြားကြမှာပါရှင်။ဒါအပြင်ပိတ်ထားတာတနစ်ကျော်ကြပြီဖြစ်တဲ့ရှမ်းပြည်နယ်အရှေ့ပိုင်းကျိုင်းတုံမိုင်လာလန်ကိုပြန်ဖွင့်နိုင်ဖို့ပြည်내အစိုးရကတမတော်နဲ့ညှိနှိုင်းနေတဲ့တွင်မြန်မာမှာရေပန်းစားလာတဲ့ electronic နည်းပညာတွေကိုအသုံးပြုပြီးတော့မြူးကြော်တဲ့ DJ တီးလုံးတွေနဲ့ရောစက်တီးထွင်ဖန်နေတဲ့ EDM အမှုပညာဖျော်ဖြေပွဲအကြောင်းအပြင် Christmas Gala တခြင်းလက်ဆောင်တစ်ပုဒ်ကိုလည်းနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်။ခုရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးအသတင်းတွေကိုမှတင်ပြထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမျိုးသားလုံခြုံရေးဆိုင်ရာမဟာဗျူဟာအသစ်ဟာဆိုရင်အမေရိကန်ပြည်ထောင်စုအတွက်အန္တရာယ်အကြီးဆုံးနဲ့ခိုင်မာတဲ့ချင်းချောက်မှုတွေကိုရှင်းရှင်းလင်းလင်းနဲ့လက်တွေ့ကျကျဂရင်တွယ်နိုင်မှာဖြစ်တယ်လို့အစိုးရအဖွဲ့အကြီးတန်းတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။အစိုးရအဖွဲ့က17လနီးပါးကြာပြုစုထားတဲ့မဟာဗျူဟာသစ်ကိုသမ္မတထရန့်ကဒီကနေ့ဝါရှင်တန်မှာမိန့်ခွန်းပြောဆိုပြီးတော့ထုတ်ပြန်မှာဖြစ်ပါတယ်။အခုမဟာဗျူဟာသစ်မှာအရင်ကမဟာဗျူဟာတွေနဲ့မတူတဲ့အချက်ကတော့အမေရိကန်သားပထမဦးစားပေးဆိုတဲ့သမ္မတရဲ့ပြောဆိုချက်အတိုင်းအမေရိကန်ရဲ့အကျိုးစီးပွားတွေကိုအဓိကဦးစားပေးပြီးရင်ဆိုင်နေရတဲ့အန်ဒီယယ်တွေစိန်ခေါ်ချက်တွေကိုရှင်းရှင်းလင်းလင်းရှုမြင်ထားတယ်လို့လည်းအကြီးတန်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။ကမ္ဘာဩဇာချိန်ငွေရှာအပြောင်းလဲဟာအမေရိကန်အကျိုးစီးပွားကိုတစုံတရာထိပါလာတဲ့သဘောဖြစ်နေတဲ့အတွက်ကြောင့်ဒီနေ့အထားကိုအမေရိကန်တို့အနေနဲ့ဘလို့ပြောင်းလဲနိုင်မလဲဆိုတဲ့အစီအစဉ်ကိုအခုမဟာဗျူဟာသစ်မှာထည့်သွင်းထားတယ်လို့လည်းအမေရိကန်အစိုးရအကြီးတန်းတာဝန်ရှိသူတဦးကမနေ့တနင်္ဂနွေနေ့တုန်းကပြောပါတယ်။အခုမဟာဗျူဟာသစ်ဟာဆိုရင်ကမ္ဘာစက်ခုံမှာပိုပြီးတော့ရှင်ပြန်လာနိုင်ဖို့အတွက်အမျိုးသားအကျိုးစီးပွားဂန္ဓ၄ရပ်ကိုဦးစားပေးထားတယ်လို့လည်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။အမိမြေကိုကာကွယ်ဖို့အမေရိကန်ရဲ့ကြိုးဝါမှုကိုမြင့်တင်ရေးနောက်ငြင်းချမ်းရေးကိုခိုင်ခိုင်မာမာထိန်းသိမ်းပြီးအမေရိကန်ရဲ့ဩစွာလွှမ်းမိုးမှုတိုးလာရေးတို့ဖြစ်တယ်လို့ဆိုပါတယ်ဒီလိုဆောင်ရွက်နိုင်ရေးစိန်ခေါ်ချက်အဖြစ်အုပ်စု၃ခုကိုလည်းမဟာဗျူဟာမှာဖော်ပြထားတဲ့အကြောင်းအစိုးရတာဝန်ရှိသူတွေကပြောပါတယ်ပထမအုပ်စုမှာတော့ရုရှားနဲ့တရုတ်လိုနိုင်ငံတွေအပါအဝင်စီးရဲအရာရောစီးပွားရေးအရာပါကမ္ဘာမှာဩစွာလွှမ်းနိုင်ရေးကြိုးစားလာနေတဲ့နိုင်ငံတွေကိုသတ်မှတ်ထားပြီးအမေရိကန်ချိုးစီးပွားအတွက်အဟန့်အတားဒါမှမဟုတ်လေအထင်အားစေနိုင်တယ်လို့အန်နာပိုင်တို့ကယုံကြည်ထားတာပါဒုတိယအုပ်စုထဲမှာတော့အချမ်းဖက်ဝါဒနဲ့တခြားမတိမငိမ့်ဖြစ်ရေးလှုပ်ရှားမှုတွေကိုထောက်ပံ့နေပြီးအစုလိုက်ဖျက်ဆီးနိုင်တဲ့လက်နက်တွေပိုင်ဆိုင်ရေးကြိုးပမ်းနေတဲ့မြောက်ကိုရီးယားနဲ့အီရန်တို့လိုအစိုးရတွေဖြစ်ပါတယ်နောက်ဆုံးတတိယအုပ်စုမှာတော့အချမ်းဖက်ဝါဒဆွဲအဖွဲ့တွေနဲ့ရာဇဝတ်ခိုင်းတွေပါဝင်ပါတယ်အမေရိကန်အစိုးရရဲ့အမျိုးသားလုံခြုံရေးဆိုင်ရာမဟာဗျူဟာကကမ္ဘာပေါ်မှာအမျိုးမျိုးသောစိန်ခေါ်ချက်တွေကိုရင်ဆိုင်ဖြည့်ရှင်းမှာဖြစ်တယ်လို့လည်းအမေရိကန်အစိုးရတာဝန်ရှိသူတွေကပြောပါတယ်ရှင်
။အမေရိကန်ဘူထောင်လိုင်းအေဂျင်စီ CIA ကရုရှားနိုင်ငံပိုင်းတွေကိုသတင်းပေးခဲ့တဲ့အတွက် IS Islamic အစွန်းရောက်တွေကို IS Islamic အစွန်းရောက်တွေကစိန့်ပီတာစဘတ်မြို့မှာဘုံးခွဲတိုက်ခိုက်မှုတွေလုပ်ဖို့စီစဉ်နေတာကိုတားဆီးနိုင်လိုက်တယ်လို့ရုရှားအစိုးရကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကအမေရိကန်သမ္မတဒေါနယ်ထရမ့်ကိုဖုန်းဆက်ပြီးတော့ CIA ရဲ့သတင်းပေးချက်ကိုကျေးဇူးတင်ကြောင်းပြောကြားခဲ့တယ်လို့ရုရှားအစိုးရကပြောပါတယ်။ဒါကိုအင်မီရောဘက်ကလည်းအတည်ပြုခဲ့ပါတယ်။ရုရှားအနာပိုင်းတွေဟာအမေရိကန်ပြည်ထောင်စုကပေးတဲ့သတင်းအချက်အလက်ပေါ်အခြေခံပြီးတော့လူပေါင်းများစွာတည်ဆုံသွားနိုင်တဲ့တိုက်ခိုက်မှုတွေမလုပ်ခင်မှာအကြမ်းဖက်သမားတွေကိုဖမ်းဆီးနိုင်ခဲ့ပါတယ်။ရုရှားနိုင်ငံသားတွေတည်ဆုံတာမရှိသလိုအကြမ်းဖက်သမားတွေကိုလည်းအခုခါမှာဖမ်းဆီးထိန်းသိမ်းထားတယ်လို့သမ္မတအင်မီဒေါ်ကပြောပါတယ်။အမ မေရိကန်ရဲ့ထောက်လှမ်းရေးသတင်းကရုရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့စိန့်ပီတာစဘတ်မြို့ကနှစ်ပေါင်း100ရှိတဲ့ကာဇန်ဖျားကျောင်းနဲ့တခြားနေရာတွေကိုပြီးခဲ့တဲ့သတင်းဘက်ကအသေးခံဘုံခွဲတိုက်ခိုက်ဖို့ကြံစည်နေတယ်လို့တန်တရားရှိတဲ့သူ9ယောက်ကိုဖမ်းဆီးဖို့အတွက်အရေးပါခဲ့တယ်လို့လည်းရုရှားကပြောပါတယ်။ဒါပြင်နောက်ထပ်လူ3ယောက်ကိုလည်းဒီတိုက်ခိုက်မှုကြံစည်မှုနဲ့ဆက်ဆက်ပြီးတော့တနင်္ဂနွေနေ့ကဖမ်းဆီးလိုက်တယ်လို့အာနာဘိုင်းကပြောပါတယ်။အိမ်လုဘုံတွေလုံနိုင်တဲ့ဖောက်ခွဲပစ္စည်းအများပြားနဲ့အတူမောင်းမြန်ရိုင်ဖယ်တွေတခြားဆက်လက်နဲ့ပစ္စည်းတွေနဲ့အစိုးရဝါဒနဲ့ဆိုင်တဲ့စာအုပ်စာပေတွေကိုသိမ်းဆီးခဲ့တယ်လို့လည်းရုရှားအာနာဘိုင်းကပြောပါတယ်ခင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့သမ္မတရာထူးလွှဲပြောင်းရယူရေးအဖွဲ့ထံကတောင်းနဲ့ချီတဲ့အီးမေးလ်တွေကိုအထူးစုံစမ်းရေးမှူးရောဘတ်မူလာကတရားမဝင်စူးစမ်းရယူခဲ့တယ်လို့သမ္မတရဲ့ရှင်းလင်းတွေကဆွဆွဲပြောဆိုထားပေမဲ့လို့လည်းအထူးစုံစမ်းရေးမှုကိုယာရုကဖယ်ရှားပြမှာမဟုတ်ဘူးလို့သမ္မတထရန့်ကမနေ့တနင်္ဂနွေနေ့မှာသတင်းထောက်တွေကိုပြောပါတယ်။အထူးစုံစမ်းရေးမှုကိုယာရုကဖယ်ရှားပြဖို့ရှိသလားလို့မေးမြန်းခဲ့တာမှာသမ္မတကသူ့အနေနဲ့ဒီလိုလုပ်ဖို့မရှိတဲ့အကြောင်းပူးပေါင်းကြံစည်ခဲ့တာမျိုးမရှိတဲ့အတွက်ဘာမှရမှာလည်းမဟုတ်ဘူးလို့သမ္မတကပြောဆိုခဲ့တာပါ။သမ္မတထရန့်ရွေးကောက်ခံခဲ့ရတဲ့2016ခုနှစ်နိုဝင်ဘာလအစောပိုင်းကနေယာရုလက်ခံရယူခဲ့တဲ့2019ခုနှစ်ဇန်နဝါရီလ20ရက်နေ့အတွင်းသမ္မတထရန့်ရဲ့ယာဒူးလွှဲပြောင်းရယူရေးအဖွဲ့ကအကြီးတန်းတာဝန်ရှိသူ73ဦးတို့ရဲ့ကွန်ပျူတာတွေကနေရယူထားတဲ့အီးမေးလ်တွေနဲ့ပတ်သက်ပြီးမေးခွန်းထွက်ပေါ်နေတာဖြစ်ပါတယ်။ဒီအီးမေးလ်တွေထဲမှာတော့အမျိုးသားလုံခြုံရေးသမ္မတထရန့်ရဲ့နိုင်ငံတကာရေးရာရည်မှန်းချက်တွေနဲ့ပတ်သက်ပြီးဆွေးနွေးချက်တွေနဲ့အတူအစိုးရအဖွဲ့ဝင်တွေအဖြစ်ခန့်အပ်မဲ့သူတွေကိုစမ်းစစ်ထားချက်တွေလည်းပါဝင်ပါတယ်။အထူးစုံစမ်းရေးမှုရဲ့ပြောခွင့်ရကတော့အီးမေးလ်တွေစုဆောင်းရယူမှုကတရားဥပဒေနဲ့ညီညွတ်တယ်လို့ကာကွယ်ပြောဆိုထားပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ယာရုသက်တမ်းပထမတစ်နှစ်ပြည့်ခါနေ့အချိန်မှာပဲအမေရိကန်ရဲ့ဝင်ငွေကွန်သတ်မှတ်မှုတွေကိုအလုံးစုံပြည့်ပြင်ပြောင်းလဲရေးနဲ့အရင်သမ္မတဘရက်အိုဘားမားရဲ့ကျန်းမာရေးဆောင်ရှောက်မှုဥတွေကိုတစ်စိတ်တစ်ပိုင်းပြန်လည်ရုပ်သိမ်းရေးသမ္မတရဲ့ပထမဆုံးသောဥတွေပြုရေးအောင်ပွဲရဖို့နီးကပ်လာတဲ့အခြေအနေရှိနေပါတယ်။အမေရိကန်ပြည်ထောင်စုရဲ့ကြော်ရွေးဖြစ်တဲ့လှုပ်လှုပ်တဲ့အမေရိကန်မိသားစုတွေကိုအကြီးအကျယ်ခွန်လျှော့ချပေးမယ်လို့သမ္မတလောင်းအဖြစ်ရှင်းပြစဉ်ကကတိပေးခဲ့တဲ့အတိုင်းဖြစ်လာစေဖို့ရပ်ပိုင်းမဲ့လိုပါတော့တယ်လို့သမ္မတထရန့်ကမနေ့တနင်္ဂနွေနေ့မှာ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။စီးပွားရေးလုပ်ငန်းကြီးတွေကိုပုံသေးအခွန်လျှော့ချဖြတ်တောက်မှုလောက်ခလာစာဝင်ငွေအပေါ်ယာယီအခွန်လျှော့ချဖြတ်တောက်ရေးလွတ်တော် Republican တွေဘက်ကထောက်ခံမဲ့အနေအထားရှိနေတာပါ။လွှတ်တော်နေရာပေါင်းဆွေးနွေးညှိနှိုင်းပြီးနောက်ပြီးခဲ့တဲ့တောက်ချနေ့ကထွက်ပေါ်လာတဲ့ဥပဒေကြမ်းပေါ်မှာအရင်ကမထောက်ခံခဲ့ကြတဲ့ Republican တွေရဲ့ထောက်ခံမှုကိုလည်းရရှိလာနေပါတယ်။အခွန်လျှော့ချဖြတ်တောက်ပြီးစီးပွားရေးကိုနှိုးဆော်ပေးတာနဲ့အတူရှင်းနေသက်တဲ့ American ရဲ့စီးပွားရေးဖွံ့ဖြိုးမှုကအချိန်နဲ့ဆက်ပြီးကြီးထွားလာမယ်လို့ Republican တွေဘက်ကအခိုင်အမာပြောဆိုနေကြတာပါ။ဒါပေမဲ့ Democrat တွေကတော့ဝင်ငွေကုန်ဆိုင်ရာဥပဒေကြမ်းဟာမမျှတတဲ့မိုင်မဲတဲ့လုပ်ရပ်အဖြစ်ပြောဆိုနေကြပါတယ်ခင်ဗျာ။
ယူအေဘေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းနယ်လာနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်အမေရိကန်ကအသိအမှတ်ပြုတဲ့အပေါ်ပယ်ချတဲ့ဆုံးဖြတ်ချက်မူချမ်းတရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့တနင်္လာနေ့မှာမဲပေးကြမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကတော့လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်နေတာနဲ့အတူအီဂျစ်ကကမ္ဘာကထလို့အဆိုပြုတဲ့ဒီဆုံးဖြတ်ချက်မူချမ်းကိုဗီတိုအာဏာသုံးပယ်ချနိုင်ပွဲရှိနေပါတယ်။ဒီဆုံးဖြတ်ချက်မူကြမ်းထဲမှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအလုံးအနေနဲ့လည်းဂျေရုဆလင်မြို့မှာတန်ယုံမထားဖို့ပန်ကြားထားပါတယ်။ဒါနဲ့ပတ်သက်ပြီးအမေရိကန်ဘက်ကတော့အခုချိန်ထိတစုံတရာတုံ့ပြန်ထားတာမရှိသေးပေမဲ့ဒီကနေ့မှာတော့ဗီတိုအာဏာသုံးပြီးတော့ပယ်ချနိုင်ပွဲရှိနေတာပါ။သမ္မတထရန့်ကတော့ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်နဲ့အသိအမှတ်ပြုပြီးအမေရိကန်တန်ယုံကိုအဲ့ဒီကိုရွှေ့ဖို့ပြီးခဲ့တဲ့သတင်းဘက်ကချက်မှတ်ခဲ့တဲ့သူ့ရဲ့ဆုံးဖြတ်ချက်ဟာဆိုရင်အရှိတရားကိုအသိအမှတ်ပြုတာဖြစ်ပြီးဂျေရုဆလင်မြို့ဟာဂျူးတွေရဲ့သမိုင်းဝင်မြို့တော်ဖြစ်ုံသာမကခေတ်သစ်အစ္စရေးနိုင်ငံရဲ့မြို့တော်လည်းဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမြို့မှာရှိတဲ့ထောက်လိုင်းတပ်ဖွဲ့အဆောက်အုံကိုလက်နက်တွေအများပြားခိုင်းဆောင်ထားတဲ့စစ်သွေးကြွတွေကဒီကနေ့မှတိုက်ခိုက်ခဲ့တာကြောင့်အာဖဂန်လုံခြုံရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပါတယ်။ကားဘုံးခွဲသူဦးဆောင်တဲ့စစ်သွေးကြွတွေဟာရဲတပ်ဖွဲ့ဝတ်စုံကိုဝတ်ဆင်ပြီးဆောက်လက်ဆအဆောက်အုံတွေကိုဝင်ရောက်နေရာယူပြီးတော့အဲ့ဒီနောက်အနာကအာဖဂန်မျိုးသားထောက်လိုင်းဌာန NDS ကိုဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တာဖြစ်တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီနောက်တော့အာဖဂန်တပ်ဖွဲ့တွေအလင်းမြောင်ရောက်ရှိလာပြီးတော့ဒီဆောင်အောင်ကိုဝိုင်းပြီးအစွန်ရောက်တွေကိုတိုက်ခိုက်ခဲ့တယ်လို့ပြည်ထောင်ဝန်ကြီးဌာနပြောခွင့်ရနူစရက်ရာဟီမီက VOA ကိုပြောပါတယ်။ဒေသုံးတန်ရရှိတဲ့သတင်းချက်လက်တွေကိုတော့မသိရသေးဘူးလို့သူကပြောပါတယ်။စစ်သွေးကြော်တွေကကပူးမြို့ကအဲ့ဒီနေရာကိုသိမ်းဆည်းထားတဲ့အတွက်မှာအဲ့နားမှာပောက်ကွဲမှုတွေစတိုက်ဖြစ်ပေါ်တဲ့အတန်ကိုကြားခဲ့ရတယ်လို့လည်းအဲ့နားတစ်ဝိုက်ကလူတွေကပြောပါတယ်။ IS အဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောလိုက်ပါတယ်။ကပူးမြို့နဲ့အောက်ခံနိုင်ငံတဝမ်းကတခြားမြို့တွေမှာမကြသေးခင်ကဖြစ်ခဲ့တဲ့တိုက်ခိုက်မှုတချို့ဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့လည်း IS အဖွဲ့ကပြောပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုတောင်ပိုင်းအတ္တလန်တာမြို့ကနိုင်ငံတကာလေးစိမ့်မှာလျှက်စင်ပြီးပြတ်တောက်သွားတဲ့အတွက်မနစ်တနင်္ဂနွေနေ့ကလေးရင်အစင်းအတက်တွေရပ်ဆိုင်သွားခဲ့ရာကနေအခုတော့လျှက်စင်ပြီးပြန်ရသွားပါပြီမိလောင်နာကြောင့်မြောက်လျှက်စင်လိုင်းတစ်ခုကြီးကြီးမားမားပျက်စီးခဲ့ရသလိုလေးစိမ့်ကိုပို့လွှတ်တဲ့လျှက်စင်လိုင်းပျက်စီးသွားတာနဲ့ဆက်ဆက်နိုင်တယ်လို့ဂျော်ဂျီယာပါဝါကပြောဆိုထားပါတယ်Hartsfield Jackson လေးစိမ့်မှာစေနာကြီးကြလျှက်စင်ပြီးပြတ်တောက်ခဲ့ပြီးတဲ့နောက်လေးစိမ့်ရဲ့အရေးကြီးလုပ်ငန်းတွေပြန်လည်လဲပတ်နိုင်မှုအတွက်အခုတော့မီးပြန်ရသွားပါပြီရှင်
တောင်အာဖရိကနိုင်ငံရဲ့အာနာယာ ANC ပါတီကကိုယ်စားလှယ်တွေဟာပါတီခေါင်းဆောင်တစ်ကိုဒီကနေ့မှစတင်ပဲပြီးရွေးချယ်နေကြပါတယ်ဒါဟာတောင်အာဖရိကနိုင်ငံရဲ့နောက်တက်လာမဲ့သမ္မတဖြစ်လာနိုင်တဲ့သူကိုရွေးချယ်တာဖြစ်တယ်လို့လည်းကြေကြေပြန့်ပြန့်ယူဆထားကြတာဖြစ်ပါတယ်အာဖရိကမျိုးသားကွန်ဂရက်ANC ပါတီရဲ့အဖွဲ့ဝင်9000လောက်ဟာ Johannesburg မြို့မှာမနေ့တနင်္ဂနွေနေ့ကမဲပေးဖို့ရှိခဲ့ကြပြီးမဲပေးတာတွေနောက်နေ့ကြန့်ကြာခဲ့ပါတယ်။ပါတီကောင်းဆောင်တစ်ဖြစ်ရွေးချယ်ခံရသူဟာတောင်အာဖရိကသမ္မတ Jacob Zuma ရဲ့ပါတီကောင်းဆောင်နေရာကိုဆက်ခံသွားမှာဖြစ်ပါတယ်။တောင်အာဖရိကသမ္မတ Jacob Zuma ကတော့အဂိလိုက်စားမှုအရှုပ်တော်ပုံတွေကြောင့်ပါတီဥက္ကဋ္ဌဖြစ်ကနေနှုတ်ထွက်သွားမှာဖြစ်ပါတယ်။ဒါပေမဲ့သူဟာ2019ခုနှစ်မှာတနင်္ဂနွေလောက်တိုင်းတာနဲ့ကျင်းပမဲ့ရွေးကောက်ပွဲအထိသမ္မတအဖြစ်နဲ့ဆက်ပြီးတော့တောင်ဝန်ယူသွားမှာဖြစ်ပါတယ်။ANC ပါတီခေါင်းဆောင်နေရာအတွက်ဝန်ပြန်ကြမဲ့ကိုယ်စားလှယ်လောင်းနေတဲ့ကတော့ပါတီဒုဥက္ကဋ္ဌဆရယ်ရာမာဖိုစာနဲ့သမ္မတဇူမာရဲ့ဇနီးဟောင်းလည်းဖြစ်အစိုးရအဖွဲ့ဝန်ကြီးလည်းဖြစ်တဲ့အန်ကိုဆာဇာနာဒေါ်မီနီဇူမာတို့ဖြစ်ပါတယ်။တောင်အာဖရိကနိုင်ငံမှာ1994ခုနှစ်ဒီမိုကရေစီစနစ်စတင်လိုက်ချိန်ကစပြီးတော့ ANC ပါတီဟာနိုင်ငံလုံးဆိုင်ရာရွေးကောက်ပွဲတိုင်းမှာအများစုကိုအနိုင်ရခဲ့တာဖြစ်ပါတယ်ခင်ဗျာ
။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်ကိုမတင်ငေထိုင်တဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါခုတော့တင်ဆောင်မာရီကိုဆက်တိုက်တင်ပြသွားပါမယ်ဒီကနေ့ကြောက်ရောက်တဲ့ကရင်နှစ်တကူနေ့မှာကရင်တိုင်းရင်းသားတို့မျိုးသားလုံးမြစ်တာတရားပေါင်းစည်းညီမှုများနဲ့ကရင်ပြည်နယ်ကြီးအရှိန်အဟုန်နဲ့ဆက်လက်ဖွံ့ဖြိုးတိုးတက်အောင်ဆွမ်းဆောင်နိုင်ကြပါစေကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကဆုမွန်တောင်းပေးသလိုကရင်တိုင်းရင်းသားတွေအမျိုးသားပြန်လည်တင်မြင်ရေးမှာပူးပေါင်းပါဝင်လာတဲ့အတွက်ကျေးဇူးတင်ရှိကြောင်းနှစ်တကူမိန့်ခွန်းပြောကြားပါရယ်ကရင်နှစ်တကူနေ့ကိုကရင်ပြည်နယ်အပါအဝင်နေပြည်တော်ရန်ကုန်နဲ့အေရဝတီတိုင်းစားတဲ့နိုင်ငံတော်ပြည်내တိုင်းအသီးသီးကကရင်ပြည်သူတွေကကရင်ရိုးရာနေတကူပွဲတော်တွေကိုစီစီကကချင်းချင်းတဲကျင်းပကြပါတယ်အပြည့်စုံကတော့မဆုမုံကစူးစီးတင်ပြထားပါတယ
်ဟုတ်ကဲ့ပါဒီကနေ့ပြသူလာဇန်တရက်နေ့မှာကြာရောက်တဲ့ကရင်နှစ်2958ခုနှစ်ကရင်နှစ်တကူနေ့မှာကရင်ရိုးရာကောက်ပဲသီးနှံများဆောင်းလျှောက်သောနတ်ငတ်ဖိပီယော်ကိုပင့်ဖိတ်ပြီးတော့ကရင်မျိုးသားနှစ်တကူနေ့အခမ်းအနားကိုဖွင့်နေတယ်လို့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကကရင်ပြည်သူတွေနှစ်တကူမှာကောင်းကျိုးမင်္ဂလာဖျားဖျားနဲ့ပြည့်စုံပါစေကြောင်းကရင်နှစ်တကူဆုမွန်တောင်းပေးပါတယ
်ဒီကနေ့ကြာရောက်တဲ့ကရင်မျိုးသားနှစ်တကူနေ့ကစပြီးဤတော်ကြီးရင်းကြိုင်းရေးကိုစံနမူနာကောင်းများဖြင့်ဆက်လက်ပေါ်ဆောင်ပေးနိုင်ကြပါစေ။ကရင်တိုင်းသားသူမျိုးသားလုံးမြစ်တာတရားပေါင်းစည်းညီမှုပြုလုပ်များနဲ့ကရင်ပြည်နယ်ကြီးအရှင်အဟုန်နဲ့ဆက်လက်ဖွံ့ဖြိုးတိုးတက်အောင်ဆောင်ဆောင်နိုင်ကြပါစေ။ကရင်တိုင်းသားတွေရဲ့ရိုးရရင်ကျင်းမှုဒလေထုံးစံအမွေနှစ်ပြည်မြတ်နိုးကုန်မှုတွေအားဟိတေတလက္ခဏာတွေကိုဆက်လက်ပြီးချင်းချင်းဆောင်ဆောင်နိုင်ကြပါစေ။တက်ရောက်လာကြသူအားလုံးဘဝရဲ့ကောက်သစ်စားပွဲအားလုံးမှာဘဝဝလည်းကောင်းကောင်းမွန်မွန်စားသုံးနိုင်ကြပါစေကြောင်းဘေးရန်အပေါင်းကင်းဝေးကြပါစေ။ဤတော်သူကအားလုံးပြင်တိုင်းသားများရဲ့ချစ်မြတ်မျိုးဝေးရအကများလို့ပေါ်ပါရှင်လန်းနဲ့အလုံးစားပိုင်ရှင်များဖြစ်ကြပါစေလို့ဆုတောင်းမေတ္တာပို့လိုက်ပါမယ်။
ကရင်ပြည်နယ်အတွင်းမှာငြိမ်းချမ်းရေးပေါ်ဆောင်နေပြီဖြစ်ပြီးကရင်တိုင်းရင်းသားတွေအမျိုးသားပြန်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးမှာပူးပေါင်းပါဝင်ခဲ့တဲ့အပေါ်ကရင်ခေါင်းဆောင်တွေကိုကျေးဇူးတင်ကြောင်းလဲဒေါက်အောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။င
ြိမ်းချမ်းရေးခီလူလောင်းကိုဖြတ်ပန်းရှောင်လန်းကြရမှာလဲ current model ပြင်း model ဆိုပြီးပြောစမှတ်တွင်ရအောင်လက်တွေ့ကြကြ ဥဆောင်ပြသခဲ့တာတွေနဲ့အထင်ရှားပဲဖြစ်ပါတယ်။အခုဆိုရင်ပြင်းပြင်းနဲ့ဒေါနာတောင်လာမြေမှာအောင်ပွဲခံတဲ့ဖားစီရံတွေလွတ်ပြန်ကြလာမှာ။ပြင်းတိုင်းသားတွေနဲ့ပြင်းမြေမှာရင်းကျိုင်းရဲ့အပြီးပွင့်တွေတစ်ဖြည်းဖြည်းချင်းဝေဆာလာခဲ့ပါပြီ။ပြင်းပြင်းနဲ့ဟာရင်းကျိုင်းရဲ့ပြင်းရင်းချင်းကာယမှပါခြင်းတွေကိုဒါမကကြီးမားတဲ့ညှော်လင့်ချက်အနည်းအောင်တွေကိုထွန်းလင်းတောက်ပါပြီးတော့အခုလိုနှစ်သိက္ခူအခွင့်ခါထူးတဲ့အချိန်ကာလမျိုးမှာအနာဂတ်မျိုးဆက်တွေအကစ်တွေအတွက်ရင်းခုန်စိတ်လို့ဖွယ်ရာကောင်းလာတဲ့အနာဂတ်တစ်ခုကိုပုံဖော်တည်ဆောင်နေတဲ့အရင်ပြည်နယ်အတွက်အထူးပဲဝမ်းမြောက်ကိုယ်မူကြောင်းပြောကြားလိုပါတယ်
အရသာဆိုးရလက်ထက်အဆဆရာရာစိန်ခေါ်မှုမျိုးစုံနဲ့ရင်ဆိုင်နေရတဲ့မြမပြည်ကြီးရဲ့အနာဂတ်တိုးတက်ကောင်းမွန်ရေးကရင်တိုင်းရင်းသားတွေပါဝင်ပြည်သူအလုံးကလက်တွဲပူးပေါင်းကြော်လွှားကြဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကကရင်နှစ်သိက္ခူနေ့မှာတိုက်တွန်းလိုက်ပါတယ
်ဒီကိလေသာမှာကျမတို့ပြည်တော်စုကြီးမှာခွင့်ချင်းနေထိုင်ကြတဲ့နိုင်ငံသူနိုင်ငံသားတိုင်းရင်းသားပြည်သူအလုံးဟာခက်ခဲကြမ်းတမ်းနဲ့နိုင်ငံရေးစီးပွားရေးအခက်ရှိတဲ့စိန်ခေါ်မှုတွေကိုလက်ချင်းတွဲပြီးကြော်လွှားအောင်မြင်နိုင်ဖို့ရင်ဆိုင်နေရတဲ့အချိန်ကာလလည်းဖြစ်ပါတယ်ဘယ်လိုခက်ခဲဘယ်လိုစင်ခေါ်မှုမျိုးမဆိုရင်ဆိုင်ကြော်သွားရမှာကျမတို့ပြည်သူတွေကျမတို့တိုင်းရင်းသားဒီကိုမှန်မှတွေရဲ့အင်အားစီးလုံးမှုတွေနဲ့အစဉ်မြဲအောင်မြင်ရမယ်လို့ယုံကြည်ခံထားပါတယ်
နေပြည်တော်မှာကျင်းပတဲ့ကရင်မျိုးသားနှစ်သိက္ခူနေ့အခမ်းအနားမှာကရင်နှစ်သိက္ခူနေ့ကျင်းပရေးဦးဆောင်ကော်မတီဝင်တဦးဖြစ်တဲ့အမျိုးသားလွတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းကလည်းကရင်မျိုးသားတွေအလုံးညီညီညွတ်ညွတ်ချစ်ချစ်ခင်ခင်စီစီလုံးလုံးရှိကြဖို့နဲ့ကရင်မျိုးသားခေါင်းဆောင်တွေအနေနဲ့မြန်မာနိုင်ငံကြီးဖွံ့ဖြိုးတိုးတက်ရေးမှာပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းလိုက်ပါတယ
်ကရင်မျိုးသားနှစ်သိက္ခူနေ့ကိုတည်ယဝင်သတ်မှတ်နိုင်မှုအတွက်ကျွန်တော်တို့ရဲ့ကရင်မျိုးသားခေါင်းဆောင်ကြီးများတက်ကြတယ်ပါလီမန်လွတ်တော်အမတ်များကညီညီညွတ်ညွတ်ကျူးပန်းဆောင်ရွက်မှုဆိုတော့တလေးခိုင်ပုတ်ကိုပြာသူလက်စားပြည့်နေရပြင်မျိုးသားတစ်တကူနေပြည့်သတ်မှတ်ချေခံရမှုကုလူဆောင်ရွက်နေပြည့်လို့ဖြစ်ပါတယ်။ဆောင်ရွက်ပြည့်ကြတဲ့ပြင်မျိုးသားခေါင်းဆောင်ကြီးများကိုကွန်ပျူတာနဲ့သူတို့ရဲ့အယုံနဲ့ကြီးမားတဲ့ဆန္ဒကိုဖြစ်စီပေးကြရမှာဖြစ်ပါတယ်။ဒီလိုဖြစ်စီပေးမှသာကျွန်တော်တို့ချင်းပါနေတဲ့ပြင်မျိုးသားတစ်တကူနေဟာပုံမူဘုံမြောက်တင့်တယ်ဝင့်ကျော်လာပါပဲဖြစ်ပါတယ်။
ကရင်နှစ်ကူးပွဲတော်အခမ်းအနားတွေကိုကရင်ပြည်နယ်နေပြည်တော်အပါအဝင်ရန်ကုန်မန္တလေးအေရီတိုင်းစတဲ့မြန်မာနိုင်ငံတော်ဝန်ကကရင်ပြည်သူတွေကကရင်ရိုးရာအကာကရင်ဒုံရင်းအကာပြိုင်ပွဲကရင်ရိုးရာလက်ဝဲပြိုင်ပွဲစတဲ့ကရင်ရိုးရာအစားအသောက်တွေနဲ့တက်ခင်းဧကံပြီးတော့နိုင်ငံတော်ဝန်စီကားတိုက်မြိုက်စွာကျင်းပနေကြတာလည်းဖြစ်ပါရဲ့ရှင
်မဆူမမရှင်ခုတော့ရှမ်းပြည်နယ်တရင်ဘက်ဆက်ရအောင်ပါပိတ်ထားတာတနစ်ကြော်ကြပြီဖြစ်တဲ့ရှမ်းပြည်နယ်ရှေးပိုင်းကျိုင်းတုံမိုင်းလာလန်ကိုပြန်ဖွင့်နိုင်ဖို့ပြည်နယ်အစိုးရကတမရုံနဲ့ညီနိုင်နေပါတယ်။တနစ်ကြော်ကြပိတ်ထားခဲ့တာကြောင့်နေဆက်ဒေသကုန်သွယ်ရေးကျဆင်းခဲ့တယ်လို့ဒေသရင်းကုန်သည်တွေလည်းအခက်တွေ့နေတဲ့အတွက်ပြည်နယ်အစိုးရကလမ်းပြန်ဖွင့်နိုင်ဖို့ကြိုးစားနေတာပါ။လမ်းပြန်မဖွင့်နိုင်သေးရင်တခြားလမ်းတွေကနေဆက်သွယ်ပြီးနေဆက်ကုန်သွယ်ရေးမြင့်တက်အောင်ကြိုးစားဖို့ရှိနေကြောင်းလဲရှမ်းပြည်နယ်စီမံကိန်းနဲ့စီးပွားရေးဝန်ကြီးကပြောပါရယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကမိုးစောကတင်ပြထားပါရယ်။
ဟုတ်ကဲ့ပြီးခဲ့တဲ့2016ခုနှစ်စက်တင်ဘာလကမိုင်းလာဒေတာကအချက်ချာကြတဲ့ဒေတာတွေကိုဝါတာဖွဲ့ကဝင်ရောက်တက်ဆွဲခဲ့တဲ့နောက်ဒေတာတွင်အခြေအနေတွေတင်းမာခဲ့ရကကျိုင်းတုံမိုင်းလာလမ်းကိုတက်မရော်ကအော်တိုဘာလကုန်မှာပိတ်ပင်ခဲ့တာဖြစ်ပါတယ်။လမ်းပိတ်ခဲ့တာတနည်းကြော်ကြာမြင့်လာချိန်မှာလမ်းပြန်လည်ဖွင့်လှစ်နိုင်ရေးအတွက်တက်မရော်နဲ့ညှိနှိုင်းဆောင်ရွက်သွားမှာဖြစ်ကြောင်းရှမ်းပြည်နယ်အစိုးရစီမံကိန်းနဲ့စီးပွားရေးဝန်ကြီးဦးစိုးညွန့်လွင်ကပြောပါတယ်
။မိုင်းလာလမ်းကျန်ပုတ်တင်းနဲ့ဖွင့်ပြင်းနေတာကျန်ပြီလေအစိုးရကလုပ်လို့မရဘူးလေကျွန်တော်ကပြည်တော်စုကိုတင်ထားမှာပေါ့နော်မိုင်းလာလာဖွင့်ဖို့အခြေအနေကတမတော်ရဲ့အခမ်းအနားဖြစ်နေတယ်လေဒီတော့တက်ကလည်းသူတို့ဟိုတက်ကတော့လေကြီးကြီးကတက်ကလည်းဒီကားလာဖြစ်နေတယ်အဲ့တော့ကျွန်တော်တို့ကပြည်တော်စုပြင်ပြီးရောနေနေဆောင်ရမယ
်ရှမ်းပြည်နယ်အစိုးရစီမံကိန်းနဲ့စီးပွားရေးဝန်ကြီးဦးစိုးညွန့်လွင်ဟာနေဆက်ကုံတော်ရေးမြင့်တင်နိုင်ဖို့ဒီလ12ရက်နေ့ကနေ18ရက်နေ့ထိကွင်းစင်လေ့လာခဲ့တာဖြစ်ပါတယ်ကျိုင်းတုံမိုင်းလာလန်ပိတ်ထားတဲ့အတွက်နေဆက်ကုံတွယ်ကြီးကျဆင်းလာတာကြောင့်အခြားလမ်းတွေဖွင့်လှစ်ဖို့ပြင်ဆင်နေကြောင်းလည်းသူကဆက်ပြောပါတယ
်နေဆက်ကုံတွယ်ကြီးရကျသွားတာကျတာကကျွန်တော်တို့ကတိလိုက်ကြနေဆက်ကုံတွယ်ကြီးအလားတူကာလာတို့ဒေါ်လာ6သန်းမှုလောက်ကျနောက်တစ်ချက်ကပြည်ပြည်နဲ့စီးပွားရေးကျတယ်ဟုတ်ကျွန်တော်ကမိုင်းလာကတော့မိုင်းဆောင်ရရမှာဒီရောက်ပြီးပြည်ပြည်ရောမိုင်းဆောင်ရရမှာတကယ်လို့မိုင်းလာဖို့မဖွင့်နိုင်ဘူးမိုင်းကြီးမိုင်းကလန်ကိုလမ်းကောင်းအောင်လုပ်ရမယ်ဒါကျိုက်တဲ့ကဘာလာဝင်နဲ့ဖွင့်ရမယ်ဟိုတရားကြလို့လာလို့တရားမို့အဲဒီဥစ္စာဖွင့်နေအောင်ဒီကအပေါက်တွေဖွင့်ပြီးတော့ကျွန်တော်တို့ကပုံတူတူတမ်းမြေဆောင်ကျွန်တော်တို့ဆောင်ရွက်ပြရမှာပေါ့နော်အဲဒါကိုချက်လို့လည်းဆွေးရနေတယ်ဒီပြဿနာကိုဘူကြီးကနေပြီးပေါင်းဆောင်ရွက်သွားမှာပေါ့နော
်ဒါအပြင်တယူပို့ဆောင်ရေးကောင်းမွန်စေဖို့အတွက်ကျိုင်းတုံမိုင်းခတ်မိုင်းရမိုင်းလာလန်းကိုလည်းပြင်ဆင်ဖို့ရှိကြောင်းပြောပါတယ် လက်ရှိကျိုင်းတုံမိုင်းလာလန်ပိတ်ထားတာကြောင့်ကြုံတွေ့ရတဲ့အခက်အခဲတွေကိုကျိုင်းတုံဒေသခံတယောက်ကလည်းအခုလိုပြောပါတဲ့
ပြောလို့ဆိုရင်ကျိုင်းချင်းနေတဲ့ရှေ့ပိုင်းမှာဒီနာကပြည်ကျတဲ့နေရာတစ်ခုပေါ့နော်ကျွန်တော်ကဥမာဆန်တန်ပြီးပို့လာတော့ကုန်တယ်ညို့ဆောင်ပေါ့ဗျာပြည်ကျစီကတော့မများအဲ့ဒါလားအနည်းဆုံးဆိုတော့ဒီပစ္စည်းတွေကျွန်တော်တို့ငွေလုံးကိုတောင်းနေကြပါတော့နော်ထက်လန်းနေကြတော့ဒီတင်းတုံးနေရာနေနေတုံးနေရာဟာလေကျွန်တော်တို့အခြေအနေပေါ့နော်တောင်းနေကြတာပေါ့ဟုတ်ရုပ်ကြီးလည်းဒီဘက်ကလည်းနေမှုနေတယ်ဒီဘက်ကဒီဘက်ထပ်တော့ပြည်ကဒါမှလည်းပို့နေတဲ့ခါကျတော့ဟိုခင်းတော်လည်းများများဆက်အကုန်လုံးကပြတ်ပန့်သွားတာပေါ့ဟိုဒီမှလည်းနေနေတော့ပုံတွေလည်းနေနေကြတာပေါ့လေ
စီရေးအခြေအနေရလက်ရှိပိတ်ထားရတဲ့ကျိုင်းတုံမိုင်းလာလမ်းဟာ52မိုင်သာရှိပြီးတရုတ်နိုင်ငံကနေရှမ်းပြည်နယ်အရှေ့ပိုင်းမြို့တော်ဖြစ်တဲ့ကျိုင်းတုံမြို့ကိုဖြတ်ပြီးထိုင်းနဲ့လာအိုနိုင်ငံတွေကိုဆက်သွယ်ဖို့အတွက်အတူဆုံးလမ်းကြောင်းလည်းဖြစ်ပါတယ
်ကိုမိုးစောတင်ပြတော်တာပါရှင်နိုင်ငံတကာရေးစီးကြောင်းဖြစ်လာတဲ့ electronic နည်းပညာတွေအသုံးပြုပြီးမြို့ကျတဲ့ DJ တီလုံးတွေနဲ့ရော့ဆက်တီထွင်ဖန်တီးထားတဲ့ EDM အနုပညာဖျော်ဖြေပွဲတွေမြန်မာလူငယ်တို့အတွင်းအလင်းအမြန်ထုတ်ပေါက်ဝေရောက်လာနေပါတယ်။ပြီးခဲ့တဲ့သတင်းဘက်ကရန်ကုန်မြို့မှာကျင်းပခဲ့တဲ့ကဘာကျော် DJ အနုပညာရှင်တွေဖြစ်တဲ့ Timmy Trumpet, Vinny Vincero ရဲ့ဖျော်ဖြေပွဲမှာမြန်မာလူငယ်14,000ကျော်အားပေးကြည့်ရှုခဲ့ကြတာပါ။ဒါပေမဲ့မြန်မာနိုင်ငံမှာ EDM နိုင်ငံကလည်းဖျော်ဖြေပြစည်းကွက်အတွက်စိန်ခေါ်မှုအခက်အခဲတွေရှိနေတဲ့အကြောင်း AFP သတင်းဆောင်မကိုအခြေခံပြီးတော့မိုင်းအင်ဂျင်နိုင်ကတင်ပြထားပါတယ်
။ရန်ကုန်မြို့မှာဒီဇင်ဘာလ9ရက်နေ့ကပြုလုပ်တဲ့808 Festival ရန်ကုန်ပွဲမှာကဘာကျော် DJ အမှုပညာရှင်တွေဖြစ်တဲ့ Australia လူငယ် Jimmy Trump, Israel လူငယ် Vinny Vichiro ရဲ့ဖျော်ဖြေပွဲတွေကိုလာရောက်ကြည့်ရှုတဲ့မြန်မာလူငယ်တွေကတော့အခြားနိုင်ငံတကာကလူငယ်တွေလိုကဘာခေရေးစီးကြောင်းကိုသူတို့အမိလိုက်နိုင်ကြသူတွေဖြစ်ခံယူထားကြသူတွေပါ။ဒီကနေ့အချိန်အဟုန်နဲ့တိုးတက်လာတဲ့ Facebook, YouTube, စတဲ့ Social Media တွေကြောင့်မြန်မာလူငယ်တွေကြားကဘာမှလူကြိုက်များခေတ်စားနေတဲ့ဂီတနဲ့ Fashion ရေးစီးကြောင်းဟာထိုးဖောက်ဝင်ရောက်လာခဲ့တာပါ။အခုလိုကဘာကျော် EDM ဖျော်ဖြေပွဲအဖွဲ့တွေမြန်မာနိုင်ငံကို2015ခုနှစ်ခေတ်ကစတင်လာရောက်ဖျော်ဖြေခဲ့ကြပြီးအဲ့ဒီထဲမှာ2016ခုနှစ်က Dutch လူငယ် DJ သမားတွေဖြစ်တဲ့ Martin Garrix, Armin van Buuren တို့ရဲ့တင်ဆက်မှုတွေကိုမြန်မာလူငယ်တွေအလွန်နှစ်ချိုက်အားပေးခဲ့ကြပါတယ်။ဒါပေမဲ့လည်းကမ္ဘာနာမည်ကြီး DJ အမှုပညာရှင်တွေရဲ့စင်တင်ဖျော်ဖြေတဲ့ဈေးကွက်ကတော့မြန်မာနိုင်ငံမှာဆက်လက်အောင်မြင်ဖို့အခက်အခဲတွေအများကြီးရှိနေသေးကြောင်း808 Festival ရန်ကုန်ပွဲစီစဉ်သူတအုပ်ဖြစ်တဲ့ကိုကောင်းဆက်ကပြောပါတယ်။
Market is growing, yes, but I think
EDM ဈေးကွက်ကတော့ကြီးလာပါတယ်။ဒါပေမဲ့ဝယ်လို့အားကကျွန်တော်တို့လိုချင်သလောက်မြန်မြန်ကြီးတိုးတက်မလာပါဘူး။ EDM ကိုပြည်တွင်းကလူငယ်တွေကမြန်မြန်ဆန်ဆန်အမိလိုက်နိုင်ကြပေမဲ့သူတို့ဘယ်လောက်အကုန်ကြခံသုံးဆွဲနိုင်တယ်လဲဆိုတာကတော့တကယ်ကိုကြီးမားတဲ့စိန်ခေါ်မှုဖြစ်ပါတယ်
။ကမ္ဘာကျော် EDM စင်တင်တင်ဆက်မှုတွေအတွက်နိုင်ငံတကာမှာဆိုရင်လက်မှတ်တစ်စောင်ကို$100ကျော်ပေးရပေမဲ့မြန်မာနိုင်ငံအတွက်လက်မှတ်တစ်စောင်ကို $20 အောက်နဲ့ရောင်းချခဲ့ရတာပါ။ဒါကြောင့်ကြံနဲ့လိုအပ်တဲ့ကုန်ကြငွေတွေအတွက်စပွန်ဆာသမားတွေအပေါ်မှီရပါတယ်။အခုတစ်ခေါက် EDM ဖျော်ဖြေပွဲကိုမြန်မာဘီယာကအကုန်ကြခံခဲ့တာဖြစ်ပါတယ်။ပြည်တွင်းမှာလည်း DJ အမှုပညာရှင်လူငယ်တွေအများပြားရှိလာပြီးနာမည်ကြီးလူကြိုက်များတဲ့အထက်မှာ M Invader ဆိုတဲ့ DJ အဖွဲ့လည်းပါဝင်ပါတယ်။သူတို့အနေနဲ့အခုလိုနိုင်ငံတကာမှာနာမည်ကြီး DJ အမှုပညာရှင်တွေနဲ့ပူးတွဲဖျော်ဖြေရတဲ့အတွေ့အကြုံတွေနဲ့ပတ်သက်လို့ M Invaders အဖွဲ့က DJ လူလူကအခုလိုပြောပြပါတယ်။
International DJ နဲ့ stage အတူတူပဲကျွန်တော်တို့က local DJ တို့က international DJ အဲအကုန်လုံးဒီ artist ဆိုတဲ့ဆွဲပြားလေးတွေလက်ပတ်လေးတွေပေးတာ artist ဆိုတဲ့အဲ့ဒီမှာကတော်တော်လေး fee ဖြစ်နေပြီလူက
လူငယ်တွေထောင်နဲ့ချီပြီးလွတ်လွတ်လပ်လပ်အားပေးကြည့်ရှုတဲ့အခွင့်အရေးမျိုး1990ခုနှစ်တဝိုင်းအာနာသိန်းတက်လာတဲ့ဆေဆူရလက်ထက်နှစ်ပေါင်း20ကျော်အတွင်းပိတ်ပင်ခံခဲ့ရပါတယ်2010ပြည့်နှစ်အရက်သားတစ်ပိုင်းအစိုးရတက်လာပြီးနောက်နိုင်ငံတကာရဲ့စီးပွားရေးပိတ်ဆို့အရေးယူမှုတွေရုတ်သိမ်းခဲ့ပြီးနောက်ပိုင်းမြမအမှုပညာဂီတလောကမှာနိုင်ငံတကာဆင်တင်ဖျော်ဖြေပွဲတွေဝင်ရောက်လာနိုင်ခဲ့တာဖြစ်ပါတယ်ရှင
်။မအင်ဂျင်နိုင်တင်ပြတော်တာပါရှင်။အခုတော့တချင်းတပုတ်ထုတ်လွှင့်ပေးခြင်းပါတယ်။ခရစ်စမတ်နဲ့နှစ်တကူကာလအရာဒီရောက်တိုင်းတရားသည့်အတွက်ခန်းစားရေးဖွဲ့ထားတဲ့တချင်းတွေနဲ့တင်ဆက်ပေးနေကြဖြစ်တာမို့ဒီကနေ့အတွက်တော့ Andy Williams တိဆိုထားတဲ့ It's the most wonderful time of the year ဆိုတဲ့တချင်းနဲ့ဖျော်ဖြေပေးလိုက်ပါတယ်။နားဆင်ပါရှင်
။ With the kids jingle belling and everyone telling you be of good cheer It's the most wonderful time of the year It's the happiest seasonOf all, with those holiday greetings and gay happy meetings when friends come to call, it's the happiest. season of all. There'll be parties for hosting, marshmallows for toasting, and caroling out in the snow. There'll be scary ghost stories and tales of the glories of Christmases long, long ago. It's the most wonderful time of the year. There'll be much mistletoeing and hearts will be glowing when loved ones are near. It's the most wonderful time of the year. Scary ghost stories and tales of the glories of Christmases long, long ago. It's the most wonderful time of the year. There'll be much mistletoeing and hearts will be glowing when loved ones are near. It's the most wonderful time. Yes, the most wonderful time. Oh, the most wonderful time of the year.
Tomorrow, I'll put Tolan Pillay at Christmas Gala at the Chin Lessang with Totashino, Nichai Jaling Mail, Umyoli Marishin. Fio in Yamabaya, Yanikin, Radio, CSM, BB Chimabe, Fio E. Yomin Tanja, Sisingo, Yanikunanayani Kunanai Quetti, Diet Tolan Pedwa Omawa, Isha set 7, Jurugani Panyu, Jishu Nanyavarishin. Akura Janshinir, a chain to Nasong at the Din Chinchoko, Matangi Taiga, Piopia, Pibao.
American Tamara Tone Triet, Muda, Longjong Yisan Yam, have you heart, they have so ye. American Pirazu, and yet Gizone, Kaimare, Chincha Murigo, Shishin Linen, let do each other, kind to Nima Pidello, Soya Poet, Chidan Tawan Shiduriga, Piosuvare, Soya Poeka, Settler, Nibaja, Piusu Tadem, have you had they go. Tamara Tranga, Digini, Washington, Mango, Piosu, be Topiama Pipare, Akum, have you had them, Shingam, have you had Rene, Mature, Checaro. American Naptama Uzabe Sure, Tamara Yepio Suche Tai, American Ye Josie Wari Go Dika Uzabe B, Yen Sainiade, Andy Eri Sinko Chedrigo, Shin Shin Lin Shumietare, Lule, Chida Soya Dawashiturika, Piovare. American Boho Taulani Agency CIA Ga, Russia Anabai Nugu, Dream Bigere Etue, IS Islame, Sun Yau Driga, St. Petersburg Muma, Bunkwe Taikamude Lopo, Season Niradrigo, Dasi like nine elu, Russia Suyaga, Deninkinin Mapiosu like Bari, Russia Tamra Vladimir Putinga, American Tamra Donet Trango Ponsabi, CIA yet, the Himpi Teku, Jesu Dijang, Pioja Kedelu, Russia Suyaga, Piosu Bari, American Tamra Donet Trangia, Tamra Yadu, Luebian Yayu Ye, Puetanga, Downet Chine, Imirigo, a two sons are ye more Robert Mulaga. Diamo when Suzan Yayu get it, Lutamra Yashini Driga, so swept your suit, Tabby Melule. A two sons are Yemugu, Yaruga, Peshap Yamam Hopu, Lutamra Tranga, Minit, Dinink, Ninima, Trint out Digo, Piosu Light Body. A two sons are Yemugu, Yaruga, Peshap, Pipo, Shidalalu, Mimianama, Tamraga, do an inet, Dilu Lopo, Michijan, Piosu, get up your body, she.
The engine chuckle, Matting it, I got Jinya, Bekeraba, Dinyani, to a season Tolo Yemuga, Gunya, Wayam Pibi, Sabine Saya, Engineer Garo, Nashman, Kelly Pipare, few American at the Nyapa, Yamava, Sisingo, Yamasa, Nochenya, Gona, Yanis, and IT, Lando Midan, Sele, Kilohats, Dinit, Tetonia, Lando Midan, Sanga, Kilohats, Titic, Kuchanga, Lando Midan, Azetti, Kilohats, Nakunga, Rugani, Diet, Tolan Pida, Omava, Totashimian, Gua, Yamapi, to be that Bam Jama, Shilamazation, few Eco Apina, Sinatuel, two wedges of the Mare, Nanglava.
This program has come to you from the Voice of America, Washington.